ထိုင်းနိုင်ငံရဲ့တင်းကျပ်လာတဲ့နိုင်ငံတော်ပုံကံမှုဥပဒေတွေထဲမှာပါဝင်တဲ့ဘရင်မင်းမြတ်ကိုစော်ကားရရောက်တဲ့လောရက်ပေါ်အေးအေးယူတဲ့ဥပဒေကိုချိုးဖောက်မှုတွေထိုင်းဘရင်မင်းမြတ်ရဲ့ခွေးကိုနှိမ်ချတယောခဲ့တဲ့ဆက်ယုံလုပ်သမားတဦးဟာတရားစွဲခံထားရပါတယ်။သူ့အနေနဲ့နိုင်ငံတော်ပုံကံမှုအပြင်ဘရင်မင်းမြတ်ကိုစော်ကားမှုနဲ့တရားစွဲချက်ကိုလည်းရင်ဆိုင်ရမှာဖြစ်ပါတယ်။တနာခွန်စရီပိုင်ဘွန်ဟာတနင်္လာနေ့တုန်းကအင်တာနက်အွန်လိုင်းမှာဘရင်အိမ်မွေးခွေးကိုလှောင်ပြောင်တဲ့စာရေးခဲ့တာကြောင့်ထိုင်းစစ်ဖက်ဆိုင်ရာတရားရုံးမှာစွန့်ချက်တင်ခံရပါတယ်။တနာခွန်ဟာသူ့ရဲ့လူမှုကွန်ရက်မှာတင်ခဲ့တဲ့စာတွေကြောင့်ပြစ်မှုထင်ရှားရင်ထောင်ဒဏ်38နှစ်ကြာခံရပွဲရှိပါတယ်။လွန်ခဲ့တဲ့နှစ်ကတိုင်းပြည်ကိုစစ်အာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်ကတနာခွန်ရဲ့ရေးသားချက်တွေနဲ့စော်ကားရရောက်တဲ့ရေးသားချက်အတိအကျကိုတော့ထုတ်ဖော်ပြောကြားခဲ့ခြင်းမရှိပါဘူး။ထိုင်းဘရင်ဘူမီဘော့အဗ်ဒူရာဒတ်ဟာသူ့ရဲ့ခွေးသန်ဒန်ကိုတိုက်ကြိုတိုက်ကြကနေကဲ့တင်မွေးမြူထားခဲ့တာပါ။ထိုင်းဘရင်ကဒီခွေးမလေးအကြောင်းကိုစာရေးပြီးရုပ်ပြစာအုပ်ကိုတော့2002ခုနှစ်မှာထုတ်ဝေခဲ့ပါတယ်။ကတ်တွန်းရုပ်ရှင်အဖြစ်ကတော့ဒီနှစ်မှာရိုက်ကူးပြသခဲ့ပါတယ်။ထိုင်းဘရင်ကိုစော်ကားမှုနဲ့ပြစ်ဒဏ်စီရင်ခံရမှုတွေဟာထိုင်းစစ်တပ်အာဏာသိမ်းပြီးကလေးကတိုးလာခဲ့တာဖြစ်ပါတယ်။ဒီနှစ်ထဲမှာပဲ Facebook လူမှုကွန်ရက်စာမျက်နှာပေါ်ကနေထိုင်းဘရင်ကိုစော်ကားမှုနဲ့အမျိုးသားတယောက်ကိုထောင်ဒဏ်230ချမှတ်ခဲ့ပြီးဖြစ်ပါတယ်။နောက်ထပ် Facebook အမှုတစ်ခုမှာတော့အသက်49နှစ်အရွယ်စီရင်ကိုင်တဦးဟာတံပြန်အာဏာသိမ်းမှုလာနေပြီလို့ရေးသားထားတဲ့စာသားနဲ့တန်ချက်ကကာရစီရဲ့ဓာတ်ပုံကိုတွဲပြီးဖော်ပြခဲ့မှုနဲ့မကြသေးမီကပဲထောင်ဒဏ်19နှစ်ချမှတ်ခံခဲ့ရပါတယ်ရှင်။